ရခိုင်ပြည်နယ်တွင်2020ပြည်ပခါတွင်ကစလို့အိုးအိမ်စုံခါထွက်ပြေးရသူတွေဟာဒုက္ခသည်စခန်းတွေမှာဆစ်စုံနေတစ်ခုနေပါနေထိုင်နေကြသလိုအခုဖြစ်နေတဲ့ဆေးရပနိပခါတွေကြောင့်လည်းဆေးဘေးဒုက္ခတွေတူတထက်တူလာနေပါတယ်စစ်တွေမျိုးနေတဝက်ကဒုက္ခသည်စခန်းတွေရဲ့ရှင်နေတွေကိုကျွန်တော်တန်းနိုင်တော့ရောက်တဲ့ယူထားပါတယ်ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်တွေအတွက်နိုင်ငံတကာဖွဲ့စည ြတဲ့ရိုဟင်ဂျာဒုက္ခသည်6000လောက်ထိနေထိုင်ကြပါတယ်သူတို့တွေဟာအရင်ကစစ်တွေမျိုးတွင်ကစဲယုံစုရက်ကွက်မှာနေထိုင်ကြတာဖြစ်ပြီးတော့လက်ရှိမှာတော့တက်ကီပင်ဒုက္ခသည်စကိုင်းဒရင်းနေထိုင်နေရတာ10နှစ်ကျော်သွားပါပြီသူတို့ရဲ့တောင်းတဆုံးစင်တာတစ်ခုကတော့ကိုယ့်နေရာကိုပြင်ဆင်ကြတာပါအရင်နေခဲ့တဲ့နေရာမှာမတူကွေးပြားမှုတွေတွင်ရင်းနှီးနှီးနေထိုင်တော့လို့လို့တက်ကီပင်ဒုက္ခသည်စကိုင်းတာဝန်ခံကိုရွှေမောင်ကပူရော်ရေကိုပြောပါတယ်
အဲ့အဓိကတော့ဂျုံပြီးတော့ပြောလို့ရှိရင်ဂျုံပြီးတော့ပြောရမယ်အဓိကစကားဆိုတော့အခုပြစ်ပြဟာပြေးွားပါပြီပြန်ပြီးတော့ဆက်လာပြီးတော့ကျွန်တော်တို့ပြန်လို့တုတ်တအောင်ပြန်လို့ကြည့်မှာဆိုတော့အဲ့ဒါ information နဲ့ကျွန်တော်လိုပါတယ်အဲ့ဒီအဓိကဒီကျွန်တော်တို့တောရှင်တဲ့စိတ်ကကျွန်တော်တို့နေတဲ့နေရာကိုအမြဲဆုံးတောရှင်ရှင်ပါတယ်အဲ့ဒီနေရာမှာပထမရခင်တလို့ရင်းနှီးခင်မွန်းနဲ့ဘာသာပုံစံနဲ့နေပြီးတော့ကိုစီပေါ်ရင်ကိုရင်မင်းရှဲအဲကိုစီပေါ်ကိုလို့တိချာကိုပညာကိုကိုသင်တိရှိတယ်အဲ့ဒီမှာတောပြီးတော့တောကြည့်ရှင်ကြပေါ့တော်ပြီးတော့အဲ့ဒီမူလနေရာမှာပဲကျွန်တော်တို့ညီကြည့်ရှင်းတာအဲ့ဒါစိတ်ကအမြဲတမ်းရှိပြီးသားပါကျွန်တော်တို့အကုန်လုံးအဲ့ဒီစကားကကျွန်တော်တယောက်တည်းစကားရင်းနှီးချက်စကားမဟုတ်ပါဘူးဒီမှာရှိနေတဲ့သူတူကြီးကိုစားနေတဲ့ကျွန်တော်သူပြီးတော့ပြောနေတာပါအကုန်လုံးအဲ့လိုမျိုးစိတ်တည်ရှိပါတယ
်ကုလတွင်းမူဟောင်းကိုဗီဟန်နန်ဥဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတော့အန်ဒီပီတွေကိုသူတို့မူလနေထိုင်ခဲ့တဲ့နေရာတွေကိုပြန်လည်နေရာဆက်ထားပေးဖို့ဒါမှမဟုတ်လို့တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒရတာပြောင်းရွှေ့ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုဏ်သက်ခံတဲ့အညီရွှေ့ပြောင်းပေးနိုင်ရမယ်ဆိုတဲ့အချက်လေးပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်အန်ဒီပီတွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပြုထားပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လည်းကိုဗီယန်နန်ကော်မရှင်အကြံပြုချက်တွေအတိုင်းဆောင်ရွက်မယ်လို့ကတိပြုထားပါတယ်ဒါပေမဲ့လည်းဒုက္ခတွေတွေနေနဲ့အခုချိန်ထိနေရမပြန်နိုင်သေးပါဘူးရခိုင်ပြည်နယ်ကဒုက္ခတွေတွေထဲမှာရိုဟင်ဂျာဒုက္ခတွေတမျိုးတွေမဟုတ်ပဲအခုနောက်ပိုင်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေရတဲ့စီဗီဒုက္ခတွေတသိန်းကျော်ဟာလည်းဒုက္ခတွေစခန်းတွေကိုရောက်နေကြပါတယ်တိုက်ပွဲတွင်ကျွာတဲ့မီရှိုဖြက်စီးခံလိုက်ရတဲ့ကြောက်တော်မျိုးနဲ့တင်းမတ်ကျွာကလူတို့ကတော့စစ်တွေမျိုးပေါ်မှာရှိတဲ့မေတ္တာပါရမီကြောင့်တိုင်မှာလာရောက်ခုံလုံနေကြပါတယ်လက်ရှိသူတို့နေထိုင်တဲ့ဒုက္ခတွေစခန်းမှာနေရာထိုင်ခင်းတွေမလုံလောက်သလိုစောဝနေရေးအတွက်လည်းခက်ခဲနေတယ်လို့စီဗီဒုက္ခတွေမှမြင်းဆန်းကြီးကပြောပါတယ်
ကျွာပြင်းနေဆိုတော့ဒီမှာနေရာထိုင်ရတာလေးအဆန်ရောမပြေတော့ဘူးတိတ်မပြေတော့ဘူးအမိုးအကာတွေလည်းမလုံခြုံတော့ဘူးအမှစားရေးသားတွေလည်းအဆန်မပြေတော့ဘူးပြီးတော့အဲ့မှာရွာဘူးပြင်းနေဆိုတော့လေရွာမှာအင်ဂျီပါတွေအကုန်လုံးမရှိတော့ဘူးဒီမှာနေလို့ဘီမှာထိုင်ရမယ်မသိတော့ဘူးဒါဖြစ်လို့အင်ဂျီမရှိသေးဆိုတော့ဟိုစစ်တဲ့တွေကဟိုမင်းရှိုးပြက်တာလေဟိုမင်းရှိုးပြက်တာဆိုတော့အင်ဂျီကအကုန်လုံးမရှိတော့ဘူးအာဆက်လုံးမြန်ဆန်းလာထားဆိုတော့ဆက်လုံးရမှာမသိတော့ဘူး
စစ်တေမျိုးပြီမှာ2001လူမျိုးရဲ့အတွင်ပဏိပခတွေတုန်းကဥယင်စွန်ခွာထွက်ပြေးတော့ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိသလို2018ရဲ့ကုန်ပိုင်းမှာဆွေရတန်းနဲ့အေဖွေတို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဥယင်စွန်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာစစ်တေမျိုးပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအများပြားရှိနေပါတယ်ရခိုင်ပြည်နယ်တွင်ဒုက္ခသည်တွေနဲ့လက်ရှိဖြစ်ပွားနေတဲ့ပဏိပခအပြင်ရာတီဥလို့တန်းနဲ့ကပေးကျော်ကဆူဆူရင်ရှက်တွေကြားမှာစောင့်ဝင်ရေးခက်ခဲနေကြပါတယ်ဒါပေမဲ့ဒုက္ခတွေအားလုံးမှာတော့မိမိနေထိုင်ခဲ့တဲ့မူလနေရာကိုပြန်တောရှင်ကြတဲ့မျှော်လင့်ချက်တွေနဲ့ရှင်တိုင်နေကြပါတယ်ကျွန်တော်တန်းနိုင်စစ်တွေကနေတရင်ပြပို့ထားတာပါ